တော်ရရှိမှာခင်ဗျာဒေါက်တာစိတ်ဖွာစုသူဟာလွတ်တော်ရဲ့ဂုဏ်သိက္ခာကြဆင်းအောင်လွတ်တော်ရဲ့လှုပ်ဆောင်ချက်တွေကိုမြန်မာပြည်သူတွေနဲ့နိုင်ငံတကာကအထင်မြင်လွှဲမှားအောင်အင်တာနက်အွန်လိုင်းဘလော့စာမျက်နှာတွေကနေဝေဖန်ရေးသားနေသူဖြစ်တာကြောင့်စုံစမ်းစစ်ဆေးအရေးယူနိုင်မဲ့ကော်မရှင်တရဲ့ဖွဲ့စည်းဖို့ဇန်နဝါရီလ19ရက်နေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာကမာရွတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရန်ကုန်တက္ကသိုလ်ပါမကချုပ်ဟောင်းဒေါက်တာစိုးရင်ကအရေးကြီးအဆိုတင်သွင်းခဲ့ရာကဒေါက်တာစိတ်ဖွာရှာပုံတော်စီမံကိန်းအစီအစဉ်စတင်ခဲ့တာဖြစ်ပါတယ
်အခုအင်တာနက်မှာပါတဲ့ဒေါက်တာစိတ်ဖွာရဲ့ဝေဖန်ချက်တွေဟာကျွန်တော်တို့ရဲ့လုံဆောင်ချက်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့ဂုဏ်သိက္ခာကိုစော်ကားထားခြင်းဖြစ်ပါဒီစော်ကားရေးသားချက်ကြောင့်ကျွန်တော်တို့လွတ်တော်ပေါ်မှာပြည်သူတွေထင်အောင်ထင်မှားဖြစ်မှာကျွန်တော်တို့လက်မခံနိုင်ဘူးထို့အတူပဲနိုင်ငံတကာကကျွန်တော်တို့အရှိန်အဟုန်နဲ့တွားနေတဲ့ဒီမိုကရေစီစနစ်ကိုဖော်ဆောင်နေတဲ့နေရာမှာမရှိမဖြစ်တဲ့လွတ်တော်လုပ်ငန်းစဉ်တွေကိုဆောင်ရွက်တဲ့နေရာမှာလည်းပဲကျွန်တော်တို့ပေါ်ကထင်အောင်ထင်မှားဖြစ်တာကိုကျွန်တော်တို့မလိုလားပါအခုရေးသားချက်တွေဟာဒီလိုဖြစ်အောင်ရည်ရွယ်ပြီးတော့ရေးသားထားတာဖြစ်တယ်ဆိုတာသိတာနိုင်ပါလေလေးစားပါသောနိုင်ငံကြီးခင်ဗျာဒါကြောင့်မလို့ဒီနေ့အရေးကြီးအဆိုအနေနဲ့အခုအင်တာနက်ပါဝေဖန်ချက်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးအရေးယူဆောင်ရွက်ပေးနိုင်ရန်အတွက်ပြည်ထောင်စုလွှတ်တော်မှကော်မရှင်ဖွဲ့ပြီးဆောင်ရွက်ပေးနိုင်ပါရန်အတွက်အရေးကြီးအဆိုတင်သွင်းအပ်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဒေါက်တာစိတ်ဖွာကိုဖော်ထုတ်အရေးယူနိုင်ဖို့နေပြည်တော်ကလွှတ်တော်အမတ်တွေကြားမှာစိတ်အားထက်သန်မှုအပြည့်ရှိနေကြကြောင်းအင်တာနက်အွန်လိုင်းပေါ်ကဒေါက်တာစိတ်ဖွာစုသူကိုအောင်မြင်မြင်ခြေအခံဖော်ထုတ်အရေးယူနိုင်တာအရေးမယူနိုင်တာဆိုတာထက်လွှတ်တော်အပေါ်ဝေဖန်တိုက်ခိုက်ရေးသားနေမှုတွေကိုလွှတ်တော်ကလက်မခံနိုင်ဘူးဆိုတာသိရှိအောင်ဆောင်ရွက်ရခြင်းဟာမကြခင်ပေါ်ပေါက်လာတော့မဲ့ဒေါက်တာစိတ်ဖွာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ရည်ရွယ်ချက်တစ်ခုဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကရှင်းပြပါတယ်
ဒေါက်တာစိတ်ဖွာကဒေါက်တာစိတ်ဖွာသူ့သူ့လိပ်စာပြန်ချပြီးသူဆိုတော့ပို့ပေးရမှာပေါ့ဗျာသူကကျွန်တော်ဆိုတော့ဝါးရေးထားတာဟုတ်ဗျာလွတ်တော်ဆုံးပြပြပါပါသူတို့နာမည်ကြီးကိုပို့ပြီးဆုံးပြချက်ကော်ပိဖွင့်ပါပါသူအင်တာနက်ခေတ်ဆိုတော့လည်းအတိအကျပြောလို့မရဘူးဗျာသူပဲလွတ်အောင်ဆောင်ရမယ်ဒီရဲရအောင်ဖန်တိုင်းလိုက်တယ်မလားဆိုတော့ရှောက်ကြည့်ရမှာပေါ့နော
်ရန်ကုန်မြို့အခြေစိုက် The Voice Journal Editor ချုပ်ဦးကျော်မင်းဆွေကတော့အင်တာနက်အွန်လိုင်းပေါ်ကဒေါက်တာစိတ်ဖွာဆိုသူကိုဖော်ထုတ်အရေးယူရေးကိစ္စထက်ပိုအရေးကြီးတဲ့တိုင်းပြည်ကိစ္စရပ်တွေကိုဦးစားပေးဆောင်ရွက်တဲ့နယ်လို့ထောက်ပြပါတယ
်။တိုင်းပြည်မှာအရေးကြီးဖုတ်ပြီးတဲ့လှုပ်ရှားရေးအများကြီးတကယ်နိုင်ငံအကျိုးတိုင်းပြည်အကျိုးသူ့ဖွဲ့စည်းပြုလုပ်မယ်ဆိုရင်ဆန်းစားကြီးစိတ်တော်ပြောင်းမှာမဟုတ်ဘူး။ဒီလိုကိစ္စမျိုးဆိုတာဗမာပြည်မှာလူကြီးတန်း60ကျည်တဲ့လူချင်း online ပေါ်မှာနေနေတဲ့သူကသတ္တမဖြစ်သိနေနိုင်မရှိဘူး။အင်တာနက်ကိုနည်းပါတဲ့ယာနှုံးလေးနည်းနည်းလေးပဲ online ပေါ်မှာသိတဲ့ကိစ္စပေါ့နော်။အဲ့ဒါကိုသူဒီလိုလုပ်လိုက်တဲ့သူကတန်း60လုံးကကပ္ပစီသူအရရကပါဘာသာပြန်ပြီးတော့ဒီကိစ္စကြီးကသူတို့တို့မှာရည်ရည်ကြီးအဆိုတင်သွင်းတဲ့ကော်မတီဖွဲ့ဖို့ဆက်ဖို့လုပ်တယ်ဆိုတာတော်တော်ကိုကြားရတာအင်မတန်မတက်မတာဖြစ်ခံစားရတဲ့ကိစ္စကြီးပါနောက်တစ်ချက်ကဘယ်လိုသွားဖတ်မှာလဲလေးထဲမှာရှိတယ်နိုင်ငံကြီးလုတ်ပြီဆိုလို့ရှိရင်နိုင်ငံအရေးကြီးတာကိစ္စကြီးလုတ်ပြီဆိုလို့ရှိရင်တော့အဝေးဘန်ခံနိုင်မှုတော့လိုတယ်လေအဝေးဘန်တိုင်းမဟုတ်လို့ရှိရင်ကျွန်တော်အနေနဲ့ဘာမှတုံ့လုပ်ရမှာမရှိဘူးလို့ထင်တယ်ကျွန်တော်လာပြီးတော့အဝေးဘန်တိုင်းရှိတယ်ကျွန်တော်ဆိုရင်အခုဆိုလို့ရှိရင်ဒါပုံကူကြီးတိုက်ခိုက်မှုကြီးရှိတယ် online ပေါ်မှာပုံကူကြီးတိုက်ခိုက်မှုမှာပက်ပက်ဆက်ဆက်အောက်တန်းချက်ချက်တိုက်ခိုက်တာတွေရှိတယ်ကျွန်တော်အဲ့လိုများသူတို့ကအရေးယူရမယ်ဆိုရင်ကော်မတီဖွဲ့ရမယ်ဆိုရင်ပြီးမှာတော့မဟုတ်
ဘူးမြန်မာနိုင်ငံလွှတ်တော်အနေနဲ့ဒေါက်တာစိတ်ဖွာဘသူဆိုတာကမ္ဘာနောက်ဆုံးပေါ်အင်တာနက်နည်းပညာတွေအသုံးပြုပြီးဖော်ထုတ်အရေးယူမယ်ဆိုရင်တောင်အွန်လိုင်းပေါ်မှာတရားဝင်မှတ်ပုံတင်ထားတဲ့အင်တာနက်စာမျက်နှာတစ်ခုပေါ်ကနေရေးသားတာမဟုတ်တာကြောင့်မဖြစ်နိုင်ဘူးလို့အင်တာနက်ကျွမ်းကျင်သူအများစုကထောက်ပြကြပါတယ်အင်တာနက်ဘလော့ကာကိုနေဖုံးလက်ကဆိုရင
်စစ်နာရေးချင်းရှိသော်ဟိုနည်းပညာအရစုံစမ်းမယ်ဆိုတော့အဲ့လောက်မလွယ်ဘူးဘာလို့ဆိုတော့ blog form မှာရေးရတယ် blog form မှာရေးတာဆိုတော့ကျွန်တော်သင်တယ်ကိုယ်ကနဲ့လည်းတော့ပတ်သက်နေတဲ့ကိစ္စလေ။ဒါမှနီးပညာရအဲ့လိုမျိုးလိုက်ဖို့ဆိုတော့အသိမလွယ်ဘူး။နောက်ပြီးတော့အကယ်လို့များတော့စိတ်ဘွားနိုင်ငံသားလူဆိုရင်လည်းကျွန်တော်တင်ပို့ပြီးခက်ခဲမှာတော့
။ online ပေါ်က professor doctor စိတ်ဘွားဆိုသူကို electronic ဥပဒေ internet ဥပဒေတွေနဲ့ဖော်ထုတ်အရေးယူသွားမယ်လို့အရေးကြီးအဆိုတင်သွင်းခဲ့သူလွတ်တော်ကိုယ်စားလှယ် doctor စိုးရင်ကအခုတစ်ပတ်ထုတ် weekly 11စာဆောင်နဲ့တွေ့ဆုံခဲ့မှာပြောသွားခဲ့ပါတယ်။မန္တလေးမြို့ကကွန်ပျူတာကျွမ်းကျင်ပညာရှင်ဦးရဲမြတ်သူကတော့ဒေါက်တာစိတ်ဖွာဆိုသူကိုအရေးယူဖို့ဆိုတာနိုင်ငံတကာစိုက်ဘာဥပဒေတွေနဲ့တောင်မဖြစ်နိုင်ဘူးလို့သုံးသပ်ပါတယ
်ဒေါက်တာစိတ်ဖွာကဒါနဲ့ပတ်သက်ပြီးတော့ပြန်ပြီးပြောနိုင်တဲ့ body တစ်ခုမဟုတ်ဘူးလေဆိုတာကသူကတရားရောက်ကိုကိုစားပြုတယ်အဖွဲ့တစ်ခုကိုကိုစားပြုတယ်ဘယ်သူအဖွဲ့ပဲဖြစ်ဖြစ်တပုံပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်အေဝင်ပဲဖြစ်မဝင်ပဲဖြစ်ကိုစားပြုတဲ့လူတယောက်ဆိုလို့ရှိရင်တော့အဖွဲ့စည်းတစ်ခုကိုစားပြုတဲ့လူတယောက်ဆိုလို့ရှိရင်တော့ဒါဟုတ်တယ်လေအခုကသူကဘာမှမဟုတ်တာကြီးအခုကဒေါက်တာစိတ်ဖွာဆိုတာက nickname ကြီး official account နေနဲ့ register လုပ်ထားတဲ့ website လည်းမဟုတ်ဘူး။သူက body တခုဟုတ်ခဲ့လို့ရှိရင်တော့ဟုတ်တာပေါ့။ဆိုတော့ UN ရဲ့ website ကနေပြီးတော့ UN body ကနေပြီးတော့တင်ထားတယ်ဆိုရင် UN ကိုဆွဲလို့ရတယ်လေအဲ့ကိစ္စမျိုးက။ဥပမာ single မှာရှိတဲ့မောင်မောင်ဆိုတဲ့ပုဂ္ဂိုလ်ကြီးက IP ကနေပြီးတော့သူတို့ကနေကြွအလွန်ကျွမ်းကျင်တဲ့အတွက်ကြောင့်မလို့ကမ္ဘာပြည်ကနေပြီးတော့ cyber police လိုက်လိုက်တဲ့ချိန်မှာအဲ့ဒေါက်တာစေဖွားဆိုတဲ့အကောင့်ကြီးကိုဖွင့်နေတဲ့မောင်မောင်ဆိုတဲ့ပုဂ္ဂိုလ်ကြီးကိုပြုကနေမိသွားပြီးတော့ဆိုင်းလိုက်ပါပြီ။ဆိုတော့ hacker ကနေပြီးတော့ပြီးသွားတယ်။ဆိုတော့အဲ့ဒါတောင်မှလုံးချဥရေမရှိဘူး။
လွှတ်တော်ကိုဝေဖန်တဲ့ဒေါက်တာစိတ်ဖွားဆိုသူကိုဖော်ထုတ်အရေးယူဖို့လွှတ်တော်ကကော်မရှင်ဖွဲ့စည်းဆောင်ရွက်မယ်ဆိုရင်အဝေဖန်မခံနိုင်တဲ့လွှတ်တော်ဖြစ်သွားမှာကိုလည်းစိုးရိမ်သူတွေအများအပြားရှိနေပါတယ်ဒီလိုဆောင်ရွက်ခဲ့မယ်ဆိုရင်ဝေဖန်လူသူတွေကိုတတိပေး၆လှန့်လိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့ဘလော့ဂါကိုနေဖုံးလက်ကလည်းထောက်ပြပါတယ်
အဲ့လိုအဲ့လိုတော့မလို့ဘူးလေဘာလို့ဆိုတော့ဝေဖန်တာကမှန်မှန်ကန်ကန်ဆိုရင်လည်းပြန်ပြီးတော့အဲ့လိုမျိုးဒီလိုမဟုတ်ဘူးဖြစ်တဲ့နာအကဲအမှန်တရားဘယ်လိုဆိုပြီးတော့အဲ့လိုပြန်ဖြေရှင်းတာလို့ပဲဖြစ်တဲ့နေဖြစ်တာပဲအဲ့တော့ဒီစုံစမ်းရေးကော်မရှင်ကြီးဖွဲ့ပြီးတော့လောက်ရတော့မလိုအပ်ဘူးထင်တယ်လေ။နောက်ပြီးတော့ဒီလိုမျိုးလောက်တာကအဲအခြားဒီတော်တော်နဲ့ပတ်သက်ပြီးတော့တခုဝေဖန်ခြင်းတဲ့သူတွေရဲ့အတန်တွေကိုပါနည်းနည်းသတိပေးလိုက်တယ်လို့သဘောမျိုးတော့တွားပြီးတက်ရောက်တယ်။ဒါကြောင့်နောက်ပိုင်းအဲတော်တော်ကောင်ချို့ရဲ့အဲလိုမျိုးဝေဖန်ရဲပါမလားပေါ့နော်။ဒေါက်တာစိတ်ပွားဆိုတာကြတော့ဒါဆိုဘယ်လိုကောင်းလဲ။ဒေါက်တာစိတ်ပွားကြတော့နာမည်ခွင့်နဲ့ပေါ့နော်။နာမည်ရင်းနဲ့ရင်းနေတဲ့သူတွေရှိတယ်ဗျ။အဲလိုလူမျိုးတွေကလွတ်တော်ဝေဖန်လဲဆိုတော့တို့ကဘယ်လိုလုပ်မှာလဲပေါ့နော်။
တော်ရရှိမှာခင်ဗျာ။ဤပညာကျွမ်းကျင်သူတချို့ကဆိုရင်များမကြခင်မြန်မာနိုင်ငံလွှတ်တော်မှာပေါ်ပေါက်လာတော့မယ်ဒေါက်တာစိတ်ဖွားရှာဖွေရေးကော်မရှင်ကိစ္စကြောင့်နောက်ဆက်တွဲဆိုးကျူးအနေနဲ့ပြည်သူတွေအွန်လိုင်းအသုံးပြုမှုနဲ့ပတ်သက်လို့တရုတ်စင်ကာပူစတဲ့အာဏာရှင်တစ်ပိုင်းနိုင်ငံတွေကစံနမူနာတွေကိုယူပြီးတင်းကျပ်တဲ့ cyber ဥပဒေတွေပေါ်ထွက်ပြဌာန်းလာမှအထိစိုးရိမ်မကင်းရှိနေကြပါတယ်ဘလိုပဲဖြစ်ဖြစ်ဒေါက်တာစိတ်ဖွားစုံစမ်းစစ်ဆေးကော်မရှင်ကိုဘသူတွေနဲ့ဥဆောင်ဖွဲ့စည်းမယ်ဘလိုနီလန်းတွေအသုံးပြုပြီးဖော်ထုတ်အရေးယူဆောင်ရွက်သွားမယ်ဆိုတာတွေကိုတော့ဆက်လက်စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ